မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၅လတည်းရောက်လာခြင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိသားသားတက်နေတဲ့အတွက်ဝင်ငွေတိတ်ပြီးမရှိတဲ့ပြည်သူတွေအခက်ကြုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုရုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့တင်းစာရှင်းလင်းပွဲမှာပြောပါတယ
် The price increase is especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year WFP plans
နိုင်ငံမှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်အောင်စုတွေကရာခိုင်နှုန်း80လောက်ပါအထက်ခဲတွေနဲ့ရင်ဆိုင်နေရတာပါဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2တန်းလောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောတော့တာမှာ February လကစပြီးစားတောက်ကုန်ဈေးနှုန်းတွေဥပမာစားသုံးစီကိုချင်းရင်ဈေးက40ရာခိုင်နှုန်းတက်လာတယ်လို့တခြားစားတောက်ကုန်ဈေးတွေလည်းတိတိတသားတက်လာနေတာကိုတွေ့အထူးဆိုရင်လည်း WFP ကပြောပါတယ် WFP ကမြို့ပြဆင်ချေဖုံးနေလူတို့နှစ်တန်းလောက်တက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်တော့ရန်ကုန်တိုင်းနှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အတူပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲဆမ်းရရိတ်ခါပဲဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းစီးပွားရေးရောဗန်လက်တပ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာရင်းဆက်ရုံပိတ်သိမ်းမှုတွေကြောင့်အလုပ်ကံတွေလည်းဆုံးရှုံးနေတာဖြစ်ပါတယ်ဆန်ပဲနဲ့တတိဝလံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းစမ်းချီပြီးဆမ်းရရိတ်ခါပြတ်လတ်နိုင်တယ်လို့ WFP ကတတိပေးထားတာပါ